မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်ကြတဲ့အထဲမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒဏ်တူရှေ့တန်းကပါဝင်လာခဲ့ကြပါတယ်။အများအားဖြင့်တိုက်ပွဲတွေမှာအမျိုးသားတွေကဦးဆောင်လေးရှိကြပေမဲ့စကိုင်းတိုင်း6ဦးမြို့နယ်ကံကြီးကုန်းရွာကစစ်စခန်းတစ်ခုကိုဩဂုတ်လ20ရက်နေ့ကဒရုန်းနဲ့ပုံကျဲတိုက်ခိုက်တာ ው တော့အမျိုးသမီးအဖွဲ့ကဦးဆောင်ခဲ့တာပါ။အဲ့ဒီအဖွဲ့ကတော့မြောင်တိုင်ဂါအမျိုးသမီးဒရုန်းတပ်ဖွဲ့ဖြစ်ပါတယ်။အဲ့ဒီနေ့ကသူတို့ရဲ့တိုက်ခိုက်မှုအတွင်းစစ်သား4ဦးသေဆုံးခဲ့ပြီး5ဦးအပြင်းအထန်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်တို့ဒီမြေပြင်နေနေမှာဆိုရင်ကျွန်တော်တို့မှာကလက်နက်ခဲရံပြေဆုံးမှုမရှိဘူးလက်လုံတင်နေတိုက်နေရတဲ့အချိန်မှာကျွန်တော်တို့ကဝင်းဟင်းနဲ့ပဲကျွန်တော်တို့စကန်းသိန်းနိုင်လောက်မဲ့အနေထားတစ်ခုထိရောက်အောင်လို့ထိကျွန်တော်တို့ရည်ရွယ်ပြီးတော့ကျွန်တော်တို့ဒီမျိုးသမီးဒီဒုံးတစ်ဖွဲ့ကိုစတင်ပြီးဖွဲ့စည်းခဲ့တာပါဗျာ။
မြောင်အမျိုးသမီးဒရုန်းတပ်ဖွဲ့ရဲ့ခေါင်းဆောင်ကကြားခင်စိန်ပါကြားတကောင်လိုရဲရင်ပြီးတက်ခိတ်ဆွဲရည်ကောင်းလို့သူဒီနာမည်တွင်ခဲ့တာလို့ဆိုပါတယ်အာနာမသိငင်ကသူဟာမန္တလေးတက္ကသိုလ်ဒုတိယနှစ်ကျောင်းသူတဦးဖြစ်ပါတယ်စစ်တပ်ကအာနာသိမ်းလိုက်တဲ့နောက်မှာတော့သူမိသားစုကိုစွန့်ခွာပြီးအာနာရှင်စန့်ကျင်ရေးမှာပါဝင်လာခဲ့ပါတယ်
ကျွန်တော်တော်လိုင်းရေးစကြရပေါ့နော်ဒီဆန္ဒအနာသိမ့်ပြီးတော့ဆန္ဒစပြကြရကျွန်တော်ပါဝင်တယ်ဆန္ဒပြနေပြီးတော့ဆန္ဒပြလို့မရတော့ဘူးကျွန်တော် generation set တွေထွက်မယ်ဆိုတော့လေကျွန်တော် generation set ထွက်တဲ့နေရာမှာကျွန်တော်ပါတယ် defend နေနေနဲ့လည်းကျွန်တော်ထွက်ခဲ့တယ်အဲ့လိုထွက်နေနေနဲ့မှာကျွန်တော်တို့ဒီလက်နဲ့ကင်ပြီးတိုက်ရတော့မယ်ဆိုတဲ့အချိန်ကျတော့ပေါ်တော့ကျွန်တော် UG အနေနဲ့မန်လေးမှာ UG အနေနဲ့လည်းကျွန်တော်လှုပ်ရှားတယ်။အဲပြီးတော့ခါကြအိုက်ကနေမှကျွန်တော်ဒီဘက်ထဲဒီဆရာတို့ဒီတီဂျီအားမြို့သမီးဒုံဖွဲ့တဲ့ကိုကျွန်တော်ရောက်လာတာပေါ့နော်။ဒီဘာကြောင့်မို့ဒီဆက်ကိုဝင်ခဲ့ရလဲဆိုတော့ကျွန်တော်တို့စစ်ကြုံဘွားအောက်ကိုဒီစစ်ဖက်နဲ့အောက်ကိုဘရောမှကျွန်တော်တို့တွေကမနေခြင်းဘူးမနေခြင်းတဲ့အတွက်ကြောင့်တွန်းလာနေပြီးတော့ကျွန်တော်တို့ရှေ့လာမဲ့နာဂတ်ကလေးတွေအတွက်ကိုလည်းဟိုဟာဖြစ်အောင်လို့ပေါ့နော်ဒီနာဂတ်ကလေးတွေလှပအောင်ပေါ့နော်ဘောရီအဲ့ဒါတွေအတွက်ကြောင့်မို့ကျွန်တော်ဝင်ခဲ့တယ်ကျွန်တော်ဖန်စီကံအချိန်မှာကျွန်တော်အိုက်ကနေစပြီးကျွန်တော်အိမ်ကနေထွက်လာတယ်ခုချိန်ဒီလက်မီတာစုနဲ့ကကျွန်တော်ဆက်သွင်းမရှိဘူးပေါ့ကျွန်တော်တဲရောက်နေလေဘာလို့နေလဲလဲကျွန်တော်အိမ်ရောမသိဘူးပေါ့
ဆန္ဒပြပွဲတွေမြေအောက်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကာလတလျှောက်သူကြုံရတဲ့အခက်အခဲတွေကလည်းအများကြီးပါဒီအခက်အခဲတွေကိုကြံ့ကြံ့ခံရင်ဆိုင်ခဲ့ရင်တောထဲကိုရောက်လာခဲ့တဲ့နောက်မှာတော့စစ်တင်တန်းတက်ပြီးဒရုန်းတပ်ဖွဲ့တွေပါဝင်ခဲ့တယ်လို့ဆိုပါတယ်
။ဒေါ်လာရဲ့အစတုန်းက UG အနေနဲ့တော့ပြီးရတဲ့အချိန်မှာကျွန်တော်တို့ဒီပတ်ဝန်းကျင်မှာကျွန်တော်ရဲ့အတိမိတ်ဆွေတွေစီဘောနော်ကျွန်တော်ပြီးရချင်းတညလောက်လေးအိတ်ခွင့်ပြုပါ။အာကျွန်တော်မှာအိတ်ဆရာနေရာမရှိဘူးကျွန်တော်ဘလိုက်ဖန်ခံနေရလို့ဆိုကျွန်တော်တို့ဘယ်သူမှလက်မခံဘူးဘောနော်။ဒီမှာလက်မခံလို့ကျွန်တော်တို့မန်လေးမြို့ပြင်ဘက်သွားနေပြီးတော့နေတော့ကျွန်တော်တို့အဲ့မှာဆက်ကဆတွေကနေပြီးကျွန်တော်တို့နေတဲ့ဘက်ကိုတိသွားတဲ့အချိန်ကျတော့ဝင်စည်းခံပြီးတော့အဲစင်းစစ်တယ်ပေါ့နော်ဝင်စည်းပြီးအဲစင်းစစ်တဲ့အချိန်မှာကျွန်တော်တို့တွေဟာပါလေတညလုံးပိတ်ဆွဲခြင်းရဲ့မှာဒီနွန်နီနွန်ကဒီဒူးလောက်ရှိရဲ့နွန်နီအောက်မှာပေါ့နော်ကျွန်တော်အာတညလုံးအဲ့လိုပဲနေခဲ့ရတဲ့ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ဒီရောက်တော့ခါကျတော့အခုဒီဒုံတက်ဖွဲ့မှာဆိုရင်ကျွန်တော်တို့အာအိနာကားချနေရင်းနဲ့ကင်းမုံဝင်နေရတဲ့တွေ့လို့ကင်းမုံနေရကျွန်တော်တို့လိုက်ပစ်တယ်လိုက်ပစ်တဲ့အချိန်ကျွန်တော်တို့ပြေးရတယ်ဒါအလွဲချော်လေးဘောနော်ဟိုအာပြေးတဲ့အချိန်ကျတော့ကျွန်တော်ဆိုင်ငယ်မှောက်ပြီးတော့ပုံပယ်တာမျိုးပဲလဲရှိရပါဘောနော
်မြောင်တိုင်ဂါအမျိုးသမီးဒုံတက်ဖွဲ့ကိုအဖွဲ့ဝင်15ယောက်နဲ့စတင်ခဲ့ပြီးအဖွဲ့မထူထောင်ခင်တလလောက်ထဲကဒရုန်းမောင်းနှီးတွေဒရုန်းနဲ့တိုက်ခိုက်တာတွေကိုတင်ယူခဲ့ရတယ်လို့ဆိုပါတယ်သူတို့တပ်ဖွဲ့တင်တန်းစင်မီတွေကတိုက်ပွဲတွေနေ့တိုင်းလိုလိုရှိခဲ့ပြီးအခုနှစ်လအတွင်းမှာသူတို့ရဲ့လက်ချက်နဲ့စစ်ကောင်စီတပ်ကဗိုလ်ကြီးအဆင့်အပါအဝင်တပ်သားတွေတော်တော်များများတေဆုံးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲတွေများလာတဲ့နဲ့အမျှစစ်ပစ္စည်းပြတ်တာတွေလည်းရှိတာကြောင့်တစ်ခါတစ်ခါတိုက်ပွဲမအောင်မြင်တာတွေလည်းရှိခဲ့တယ်လို့ကြားခင်စိန်ကပြောပါတယ
်ဒရုန်းကကျွန်တော်တို့တွေကဟိုတော့တစည်းတစည်းဝယ်ဖို့တော့ကအဆင်မပြေဘူးလေနော်အခုဆိုရင်ဈေးတွေကလည်းနှစ်ဆလောက်တက်သွားပြီအဲ့ဒါကြောင့်ကျွန်တော်တို့ဒီ drone ကိုပြင်လိုက်သုံးလိုက်ဆိုတာမျိုးတွေဖြစ်တယ်ပေါ့နော်တစ်ခါလေမှာစိန်ခေါ်မှုပိုင်းနေရာဘာတွေလဲဆိုတော့တစ်ခါလေကြာရင်ကျွန်တော်တို့ကင်းမုံဝင်နေတဲ့နေရာတွေဘာတွေဆိုကျွန်တော်တို့ဘက်ကနေပြီးတော့ဒါဟိုစွန်စားရလဲကြာရင်ကြာမှာပေါ့နော်ကျွန်တော်တို့တွေအဲ့ထဲထိသွားပြီးတော့လှုပ်ဆောင်တာတွေရှိရဲ့အဲဟိုဒီကင်းမုံဝင်နေဆိုကင်းမုံဝင်နေတဲ့နေရာရှိကျွန်တော်တို့သွားပြီးတော့ဒါဒီအင်နာကတော့ချတာမျိုးကြီးလောက်ခဲ့တယ်။ဒီခါလေးကြာရင်ဒီအင်နာကချနေတဲ့ဒရုန်းမှာဆက်ချုပ်ရင်းသွားတာ ਈ ပါရှိတဲ့အချိန်ညာရင်ကျွန်တော်တို့အဲဒီဒရုန်းကပြုတ်ကျသွားရင်ပဲပါလေဖြစ်တဲ့ဖြစ်တဲ့ တ
ော်လည်းခီးဘလိုပဲခက်ခဲကြမ်းတမ်းပါစေတခါမှစိတ်တကြအားငယ်တာမျိုးမဖြစ်ခဲ့ဘူးလို့လည်းကြားခင်စင်ကပြောပါတယ်သူ့အနေနဲ့အာနာရှင်ကိုအပြစ်ပြတ်တဲ့အထိတိုက်ပွဲဝင်မှုဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်တော်လည်းရင်ကြီးအောင်မြင်ပြီးအရင်လိုလွတ်လပ်ပျော်ရွှင်တဲ့ဘဝတွေပြန်ရဖို့ကိုလည်းသူကမျှော်လင့်နေပါတယ်
ကျွန်တော်တို့တွေကအခုတိုက်နေကြတာလေဒီဒီမိုကရေစီတက်ပဲကျွန်တော်တို့မြန်မာနိုင်ငံအရင်လိုမျိုးပေါ့နော်အေးအေးချမ်းချမ်းသာသာရရာလေးနဲ့ပဲသွားမြဲလာမြဲလူငယ်တွေဆိုလည်းလူငယ်တိုင်းသွားမြဲလာမြဲပေါ့နော်ဒီတိုင်းလေးတွေတိုင်းမဲ့ရှိစေဖို့အတွက်အဲ့ရည်ရွယ်ချက်ပဲ
စစ်အာဏာရှင်ကိုအမြင့်ပြတ်ချိန်မုံနိုင်တဲ့အထိတိုက်ပွဲဝင်သွားမယ်ဆိုတော့မြောင်တိုက်ကမျိုးသမီးဒရုန်းတပ်ဖွဲ့ရဲ့ခေါင်းဆောင်ကြားခင်စင်ရဲ့တော်လန်ရေးခံယူချက်တွေကိုကြားခဲ့ရတာပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။